ဆိုရနဲ့တိုင်းဒါလက်နက်ကင်တိုက်ခတ်လက်နက်ကင်ဖွဲ့ရီကြတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်လက်မှတ်ထိုးဖို့လှုံ့ဆော်နေချိန်မှာပဲကချင်ပြည်နယ်ဖားကန့်ဒေသဘက်မှာကချင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေပြန်ဖြစ်နေပါတယ်။စီရေးတင်းမာနေတဲ့ဖားကန့်ဘက်မှာစစ်တပ်ဘက်ကဒေသခံပြည်သူတွေကိုလုံခြုံရေးတင်းကျပ်စွာစစ်ဆေးမှုတွေလှုံ့ဆော်နေတယ်လို့လည်းသိရပါတယ်။နေနေချီကြာမြင့်လာပြီဖြစ်တဲ့ကချင်စစ်တပ်တင်စစ်ပြေးဒုက္ခတဲ့စခန်းတွေမှာတော့ဆစ်ဆောင်ဒုက္ခတဲ့တွေပိုတိုးလာနေတဲ့အခြေအနေဖြစ်နေလို့စားနဲ့ရိတ်ခါဆေးဝါးပစ္စည်းစားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။အသေးစိတ်ကိုမဆုမှုဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါ
။ကချင်လူမျိုးရဲ့အဖွဲ့ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ MCCD နဲ့မြမအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ UPWC တို့ပြီးခဲ့တဲ့မတ်လ31ရက်နေ့ကသမရဦးသိန်းစင်ရဲ့ရှေ့မှောက်မှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အပြစ်သက်စာချုပ်လက်မှတ်မရေးထိုးကြခင်မှာလာမယ့်မေလ၁ရက်နေ့မှာလဲဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းမှာတိုင်းရင်းသားညီလာခံတရက်ကျင်းပဖို့လဲရှိနေတာပါ။ဒီလိုမျိုးတပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးပေါ်ဆောင်နေဖို့ကြိုးပမ်းဆောင်ရွက်နေကြချိန်မှာပဲကချင်ပြည်နယ်ဖားကန့်ဒေသဘက်မှာတော့တိုက်ပွဲတွေဖြစ်နေပါတယ်။ကချင်လွတ်မြောက်ရေးတပ် KIA တပ်စခန်းချရာ KIA တပ်ရင်း6နယ်မြေတဲကိုမြမအစိုးရတက်တက်မ44လက်အောက်ခံတက်ရင်နဲ့ကချင်လူမျိုးရေးတက်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဖားကန့်ဒေသခံတဦးလည်းဖြစ်တဲ့ကချင်လူမှုကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုပြောပြပါဗျာ
။ဟုတ်တယ်မင်းတို့ကအဲ့ဒါစတဲ့တိုက်ပွဲကြံဖြစ်တယ်။အရင်ဟိုတိုက်ပွဲဖြစ်တဲ့တက်ရင်6တန်းကောင်းတော့ဟိုအောင်ပါလေရွာအချက်ပေါ့အဲ့မှာကျင်ဟိုစက်ခန့်ကြံချတယ်အဲ့နေရာကိုပြန်မထူးထူးကျင်လာလို့ပြောရတယ်ဒီတက်မတော်တော့အကြုံဟိုဘက်ကခုခံတယ်လို့လည်းဆက်တပြေတက်ပွဲဖြစ်တယ
်။စေရေးတင်းမာမှုရှိပြီးတော့ဒေတာတွေမှာနေမြေတည်ငြိမ်အေးချမ်းလုံခြုံမှုမရှိဖြစ်နေတဲ့ဖားကန့်ဘက်မှာမြမအစိုးရတပ်ဖက်ကဒေတာခန့်ကချင်ပြည်သူတွေကိုလမ်းခရီးဂိတ်တွေမှာစစ်ဆေးမှုတွေကိုလုံခြုံရေးတင်းကျပ်စွာဆောင်ရွက်နေတယ်လို့ဆက်ပြောပါတယ
်။ဖားကန့်နားမှာတော့ဖားကန့်နားမှာဒုံလေးခုနေရာမှာဒီစစ်တပ်ကနော်စစ်တပ်ဒီ check point ပေါ့စစ်ဆေးရေးဂိတ်တွေမှာမတ်ပုံစံဖြစ်တဲ့ကားကိုဟော်မီနောက်ရှာဖွေတော့အဲ့ဒီစစ်တပ်ခါလေးရှိတဲ့အခုကျင်းနေတဲ့ခီးတွားလာတဲ့ပြည်သူတွေကိုမတ်ပုံစံဖြစ်တာတော့အဲ့ဒီကားကိုအစအဆုံးအလုံးတွေနောက်ဝင်နော်ဒီခုံတွေလာမြင်တဲ့စစ်တပ်ခါလေးရှိတာတော့အခုကျင်းဒီလေတင်ကျင်းဝင်ဟာနီးစစ်နေရရင်အဲ့ဒီတော့နော်ဒီစကတ်ရောက်ခင်ဒီအဲ့ဒီလမ်းပေါ်မှာတော့အဲ့ဒီစခသေးတဲ့ဟာဒီဒါမှတို့မကြည့်တဲ့နေရာရွာဘုန်းတော့ကျေကိုအုပ်ချုပ်တဲ့နေရာဒီလိုမျိုးရှိတဲ့ဒီရက်ကြွာသားတွေပြည်လို့ရှိတဲ့ပြည်တို့ကစခသေးတဲ့ဟာတော့ရှိတာပေါ့
ကချင်ပြည်နယ်တွင်းနဲ့ရှမ်းပြည်မြောက်ပိုင်းကကချင်တပ်တွေစခန်းချထားတဲ့စစ်အခြေစိုက်စခန်းတချို့ကိုမြမတိုးရတပ်တွေဘက်ကဝင်ရောက်တိုက်ခိုက်နေတဲ့စစ်ရဲအခြေအနေတွေနဲ့ပတ်သက်လို့လည်းကချင်သတင်းစင်ရဲ့အက်ဒီတာချုပ်ကိုနော်ဒင်းကအခုလိုပြောပြပါဗျ
။ဖက်ကန်ကတော့အဓိကတော့သူရဲ့နောက်ခံကတော့ဒီ KIA တိုင်းချင်း6ခြေတိုက်ခန်းကိုနည်းနည်းရတော့မှဒီသူရသက်ကသိမ်းထားတဲ့ဘက်ကြီးရှိနေ KIA ဘက်ကတော့နောက်ဆုတ်ပေးတယ်အခုသူတို့ဆက်ပြောင်းထားတဲ့တမဟာ6စခန်းတွေကသူရသက်ကပြန်မှသူတို့ကမောင်းဖို့ပြန်တင်လိုက်တယ်ဆိုတော့သူရက KIA တပ်ကြီးကဒီဖက်ကန်ကလည်းပြန်မှလုံးဝသူတို့ကိုဖိရှင်းချင်တယ်မောင်းထုတ်ချင်တယ် KIA ဘက်ကလည်းသူရဲ့နေရာဆိုတော့သူကလည်းအဲ့ဒါကိုတော့လက်ခံဖို့လို့မရှိဘူးနော်
တိုက်ပွဲတွေဖြစ်နေတာနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ကချင်ဒေသထဲမှာ KIO ထင်းချုံနယ်မြေတွေကစစ်ပြေးဒုက္ခတဲ့စခန်းတွေမှာရောမြမတပ်ဘက်ကထင်းချုံထားတဲ့စစ်ပြေးဒုက္ခတဲ့စခန်းတွေမှာပါဒုက္ခတွေတွေပိုတိုးလာနေတယ်လို့တောတောင်နေတဲ့ထွက်ပြေးတင်းရှောင်နေရစေ IDB ရွှေပြောင်းစစ်ပြေးဒုက္ခတွေတွေအတွက်ပါစားနဲ့ရိတ်ခါအခက်ခဲနဲ့လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့သိရပါတယ
်ဒုက္ခတွေရဲ့အနေထားကတော့လုံးဝကျန်လို့လည်းမရသေးဘူးချင်းပြည်နယ်ဆွေရဘက်ကတော့ဒုက္ခတွေပြဿနာကိုဖြေရှင်းဖို့လည်းတော့လုပ်ဒါနဲ့လောလောဆယ်အနေထားရကတော့ဘလို့မှနော်နိုင်ငံရေးဆွေးနွေးပွဲတွေကဘာမှလည်းမစားသေးဘူးဘာမှဖြေဘလို့ဖြစ်လာမယ်ဆိုတာလည်းမသိဘူးကဲအနေနဲ့ကလည်းအဖြစ်ခက်စေးရေးဆိုတာကတော့ဒီအဖွဲ့အနေနဲ့ကလည်းမလုပ်သေးဘူးဆိုတော့ဒီကတည်းကပြဿနာတွေကတော့ဘလို့မှဖြေရှင်းလို့မရတဲ့အခြေအနေမှာရောက်နေတာနော်ဒီကတည်းကဒီကတော့ပုံပြီးမှတူလာတဲ့အနေနဲ့ဆက်မရှိသေးဘူးအကြောင်းလေးဆိုရင်ဒီဖက်ကန့်ဘက်မှလည်းတူလာမယ်တမဟာ၃တမဟာ၄ပေါ့နော်ဒီချန်ပီယံများပိုင်းဒီကတည်းရဲ့အခြေအနေကတော့အဖြစ်ဖြစ်နဲ့တူလာတဲ့အနေထားမှာတော့ရှိနေတာ
ကချင်ဒေသတွေမှာစစ်မီးငိမ့်နိုင်ရေးအတွက်လည်းပြီးခဲ့တဲ့မတ်လတုန်းကနေပြည်တော်မှာပြည်ထောင်စုငိမ့်ညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာစိုက်မောက်ခန်ဒုဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးသိန်းစောဦးဆောင်တဲ့အစိုးရငိမ့်ညာရေးကိုယ်စားလှယ်အဖွဲ့နဲ့ဒေါက်တာလကြာဗိုလ်ချုပ်ခွန်မော်ဦးဆောင်တဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ငိမ့်ညာရေးကိုယ်စားလှယ်အဖွဲ့တို့ဟာနေပြည်တော်မှာပထမဦးဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ် ကယ်ယိုအဖွဲ့ဟာသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့လည်းနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ကြပြီးလည်းဖြစ်ပါတယ်ဒီလိုတွေ့ဆုံတဲ့အခါမှာငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးမှုတွေဆက်ပြီးတော့ဆောင်ရွက်ဖို့နှစ်ဖက်တက်တင်ကြအောက်ခြေမှာပြစ်ခတ်တက်ခတ်မှုလျှော့ချဖို့နဲ့တိုက်ပွဲတွေဆက်မဖြစ်ပွားရေးညှိနှိုင်းဆောင်ရွက်မှုတွေအပါအဝင်တက်နေရာချထားရေးကိစ္စတွေကိုပါဆွေးနွေးကြကြတယ်လို့ဆိုပေမဲ့လည်းအခုချိန်ထိကတော့ကချင်ဒေသတွေမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်